မြန်မာနိုင်ငံမှာ၅နှစ်အောက်ကလေးသေဆုံးမှုနှုန်းမြန်မာနေဆဲဖြစ်ပြီးဒီနှုန်းကိုကြာဆင်းစေဖို့ဆိုရင်အာဟာရချို့တဲ့မှုပြဿနာကိုအဓိကဖြေရှင်းဖို့လိုတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောဆိုလိုက်ပါတယ်2015ခုနှစ်မှာကုလသမဂ္ဂကသတ်မှတ်ထားတဲ့အတိုင်းအတာကိုရောက်ဖို့ကတော့မဖြစ်နိုင်ပေမဲ့မြန်မာအစိုးရနဲ့အတူအချိန်မြင့်လှုပ်ဆောင်သွားဖို့စီစဉ်ထားတယ်လို့လည်းဆိုပါတယ်အသေးစိတ်ကိုမန္နန္ဒာချန်ကဆက်ပြောပြပေးပါလားခင်ဗျာ
မြန်မာနိုင်ငံမှာအာဟာရဓာတ်ချို့တဲ့မှုကြောင့်၅နှစ်အောက်ကလေးတည်ဆုံမှုနှုန်းမြန်မာနေဆဲဖြစ်ပြီးတော့ဒီပြဿနာကိုဖြေရှင်းဖို့အတွက် UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့နဲ့အတူမြန်မာအစိုးရကဒီနှစ်မှာတာဏိဌာန်ချဆောင်ရွက်နေတယ်လို့ UNICEF ရဲ့အာဟာရပညာရှင်ဒေါက်တာကျော်ဝင်းဆိုင်က VOA ကိုပြောပါရယ်ဒီကနေ့ကြာသပတေးနေ့ကစပြီးနေပြည်တော်မှာ၃ရက်ကြာကျင်းပနေတဲ့၅နှစ်အောက်ကလေးအာဟာရချို့တဲ့မှုနှုန်းကျဆင်းရေးအစီအစဉ်ဆွေးနွေးပွဲကို UNICEF တာဝန်ရှိသူတွေတခြားကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရတာဝန်ရှိသူတွေ NGO တွေနဲ့ဒီအစည်းအဝေးကိုကူညီမဲ့အလူရှင်တွေပါတက်ရောက်ဆွေးနွေးနေကြတာပါလောလောဆယ်မှာတော့၅နှစ်အောက်ကလေးအာဟာရချို့တဲ့မှုနှုန်းကျဆင်းမှုအတွက်ကိုနီးဗျူဟာနှစ်ခုနဲ့ဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့ UNICEF ရဲ့အာဟာရပညာရှင်ဒေါက်တာကျော်ဝင်းဆိုင်ကအခုလိုပြောပါတယ
်တခုကပါလို့ဆိုရင်လွမ်းချုံမှုဒီလွမ်းချုံမှုကမြန်မာနိုင်ငံမြို့တော်ပေါင်း330ရှိဆိုတော့အကုန်လုံးရောက်နေခြင်းလဲတနိုင်ငံလွမ်းချုံမှုရအောင်ဆိုတဲ့ရည်ရွယ်ချက်တခုရှိတယ်နောက်တစ်ခုကပါလို့တချို့အာဟာရနဲ့ပတ်သက်တဲ့လုပ်ငန်းတွေကဥပမာထားပါတော့ဆံမဟိုတတုဒ္ဒနဲ့ဗိုက်တာမင်တွေကိုထည့်တာအဲ့ဒီမှာထည့်လိုက်ရင်ဒီအာဟာရချို့တဲ့မှုကာကွယ်နိုင်မလားအဲ့လိုမျိုးလှုပ်ဆောင်မှုလေးတွေလည်းရှေ့ဆက်ပြီးတော့လှုပ်ဖို့အတွက်အစီအစဉ်မှာလည်းဒါတွေဆွေးနွေးကြတယ်လေအဓိကဘာကြောင့်လဲဆိုတော့၅လျောက်ကလေးတိနှုံးကမြန်မာနိုင်ငံမှာဥဒ်ချော့ချဖို့အတွက်ဆိုရင်အာဟာရကထိတ်ဆုံးမှပါတယ်ဒီအာဟာရကိုမချော့ချဘဲနဲ့၅လျောက်ကလေးတိနှုံးကိုလုံးဝမချနိုင်ဘူးဒါကြောင့်မို့ဒါကိုအချိန်ကုန်နေပြီဆောင်ရနေတာ
UNICEF နဲ့မြန်မာအစိုးရတို့ပူးပေါင်းကောက်ယူထားတဲ့စစ်တမ်းတွေအရဆိုရင်မြန်မာနိုင်ငံမှာအာဟာရဓာတ်ချို့တဲ့မှုကြောင့်ဖြစ်ရတဲ့အရက်ပုတဲ့နှုန်းက3ယောက်မှ1ယောက်၊တွေးရနေတဲ့နှုန်းကလည်း9နှစ်အောက်ကလေး100မှ80ကျော်၊2နှစ်အောက်ဆိုရင်80ကျော်လောက်ရှိပြီးဗီတာမင်ဓာတ်ချို့တဲ့မှုကြောင့်တငယ်နာရောဂါဖြစ်သူတွေလည်းတော်တော်များများရှိတယ်လို့ဆိုပါတယ်။ဒါဆိုရင်အရှေ့တောင်အာရှနိုင်ငံတွေအတွင်းကမ္ဘောဒီးယားနဲ့အရှေ့တီမောနိုင်ငံတွေပြီးရင်တော့မြန်မာနိုင်ငံကတတိယအဆင့်မှာရှိနေတာဖြစ်တယ်လို့UNICEF ကဆိုပါတယ်ဒီနှုန်းကိုကာလတူနှစ်နှစ်စီမံကိန်းချပြီးတော့2015ခုနှစ်မှာအတိုင်းအတာတစ်ခုထိကျဆင်းသွားဖို့အတွက် UNICEF ကမူလကရည်မှန်းထားခဲ့ပေမဲ့မဖြစ်နိုင်ဘူးလို့ဒေါက်တာကျော်ဝင်းစိန်ကဆက်ပြောပြပါတယ
်သူ trend ကိုကြည့်မယ်ဆိုတော့တစ်ပြေးနဲ့ကျလာတယ်2015မှာလိုအပ်တဲ့ဟိုရည်မှန်းချက်ကတော့မရောက်ဘူးဒါပေမဲ့အရှိန်အဟုန်မြင့်ရတော့မယ်2015ရောက်တော့မလို့ MDG ကိုရောက်တော့မလို့ထောင်စုနှစ်ရည်မှန်းချက်ဆိုပြီးလုပ်ထားတာလေအဲ့ဒါရောက်တော့မှဆိုတော့အရှိန်အဟုန်မြင့်ဆောင်ရွက်မှာပဲကျွန်တော်တို့ရောက်နိုင်လိမ့်မယ်ခုက2014ဥစားအစဖြစ်နေပြီဆိုတော့2016ထိဆွဲထားတယ်ခုက short term plan လေးကို2016ထိဆွဲထားတယ်နှစ်နှစ်စာပေါ့အဲ့ဒီကာလတူနှစ်နှစ်မှာတော့အဓိကထားတာခုနပြောတဲ့ဟိုအရက်ပုတဲ့နှုံချတာခုနောက်ပိန်တဲ့နှုံချတာခုပြီးတဲ့ခါကျရင်မိခင်တို့တိုက်ကျွေးမှုတို့ကိုဘယ်လောက်ရခဲ့တုံးမြင့်တက်မယ်နောက်ပြီးတော့ဖြစ်ဆက်စာတွေကိုအရေးချင်းပြည့်မီတဲ့ဖြစ်ဆက်စာတွေဘယ်လိုကျွေးမယ်အဲ့ဒါတွေကိုတော့ target ထားတယ် vitamin Eဟုတ်ချို့တဲ့မှုလို့ပတ်ပြောင်းသူရာဂိုင်းလုံးအလိုက်ချဖို့တော့လုပ်ထားတယ်အဲ့ဒါလေ
အခုလို၅နှစ်အောက်ကလေးအာဟာရချို့တဲ့မှုဖြစ်ရတဲ့ပြဿနာဟာနိုင်ငံရဲ့ဆင်းရဲမှုစီးပွားရေးချွတ်ချုံကျမှုတစ်ခုတည်းကြောင့်မဟုတ်ပဲတခြားအယူအဆတွေအမူအကျင့်တွေနဲ့လည်းသက်ဆိုင်တယ်လို့ဖြစ်တဲ့ကလေးအများစုဟာဆိုရင်တိတ်မဖွင့်ပြိုးတဲ့နယ်ဒေသတွေကကလေးတွေဖြစ်တယ်လို့ဒေါက်တာကျော်ဝင်းစိန်ကပြောပါတယ
်ဥပမာလေးနဲ့ပြောပါနော်အဓိကဖြစ်ရတဲ့ပြဿနာတစ်ခုကဘာကြောင့်လဲဆိုရင်မြန်မာနိုင်ငံမှာကိုယ်ဝန်ဆောင်တဲ့ no time meeting အများစုကအစားရှောင်တယ်အစားရှောင်တဲ့ကြတော့သူတို့က vitamin B1 ဓာတ်ကိုပြည့်ပြည့်ဝမရတော့ဘူးမရတဲ့အခါခလေးစီမရတဲ့အခါကျတနည်းအားကလေးတော်တော်များသေးတယ်ဒါကဒီအမှုအကျင့်နဲ့ပတ်သက်တာပေါ့တကယ်ဆိုရင်အာဟာရချို့တဲ့ဆိုတာအဓိကပြောမှဆိုရင်အကြောင်း၃ချက်ကတော့အဓိကပေါ့နံပါတ်၁ချက်ကဘာလဲဆိုတော့အစားတော့နံပါတ်၂ချက်ကယောဂပဲရခလေးတဲ့ဝန်းသွားမယ်ဟိုအဆုတ်ယောဂဖြစ်မယ်တခြားငှက်ပြဖြစ်မယ်ဆိုတော့ဒါအာဟာရချို့တဲ့မှာပဲဒါပေမဲ့တချို့ဒေသတွေမှာအစားသက်အခါလည်းရှိတယ်ယောဂလည်းမဖြစ်ဘူးဒါပေမဲ့ခုနပြောတဲ့အမှုအကျင့်တွေကမပြောင်းနိုင်တဲ့ခါကျတော့အာဟာရချို့တဲ့ယောဂလေးဖြစ်နေတယ
်ဒါကြောင့်သူတို့အနေနဲ့မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့မျိုးပေါင်း330လုံးကိုလွှမ်းခြုံပြီးတော့ဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့မြန်မာအစိုးရကလည်းဒီကိစ္စအတွက်အသုံးစရိတ်ကိုအရင်နှစ်တွေကထက်ပိုမိုသုံးစွဲလာတယ်လို့သိရပါတယ်ရှင်